မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ပြည်တွင်းအိုးမဲ့အိမ်မဲ့ဥယျာဉ်တိုးလာနေပြီးမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအထောက်အကူတွေပုံမလိုအပ်မှဖြစ်တဲ့ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဖာရန်ဟတ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာအင်ကာနေကပြောဆိုလိုက်ပါတယ်
Fighting between and among the Myanmar army, ethnic armed organizations and local people's defense forces continues.
မြန်မာစစ်တပ်နဲ့တိုင်းဒေသအင်အားစုများဒေသခံပြည်သူကာကွယ်တပ်ဖွဲ့ PDF တွေအကြားဆက်လက်တိုက်ပွဲဖြစ်ပွားနေတဲ့အတွက်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေတိုးလာနေတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနကွဲအနေနဲ့လွန်ဆောင်မှဆုံးရင်ပူပန်နေတဲ့အကြောင်းကိုကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဖာဟန်ဟတ်ကပြောဆိုထားတာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီရေးအဖွဲ့တွေနဲ့အတူအကူအညီပေးနေတဲ့အဖွဲ့တွေဟာဒုက္ခသည်တွေထံအရောက်သွားနိုင်ဖို့လိုအပ်ကြောင်းနဲ့အထူးသဖြင့်တိုက်ပွဲတွေပြင်းထန်နေတဲ့မင်းတပ်လိုနေရာမျိုးတွေမှာဒုက္ခသည်တွေထံကိုသွားရောက်ဖို့တွားရောက်လို့မရဖြစ်နေတဲ့အတွက်အထူးစိုးရိမ်မိတယ်လို့လည်းပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။2022ခုနှစ်အတွင်းမြန်မာနိုင်ငံအတွက်တောင်းခံထားတဲ့အမေရိကန်ဒေါ်လာ385ဒန်းနဲ့က58ရာခိုင်နှုန်းဟာအခုအညီလိုအပ်နေတဲ့လူ3ဒန်းတက2ဒန်း4ဒန်းကျော်လောက်ကိုသာကုလသမဂ္ဂအနေနဲ့ကူညီရေးအဖွဲ့တွေကကူညီနိုင်တယ်လို့ဆိုပါတယ်။လာမယ့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာအနည်းဆုံးလူ 14.4 ဒန်းလောက်အတွက်လူသားချင်းစာနာမှုအထောက်အကူတွေလိုအပ်မှာဖြစ်ပြီးတော့အဲ့ဒီအထက်က6.2 တန်းလောက်ဟာအရေးပေါ်အကူအညီတွေလုံမှာဖြစ်တယ်လို့ကုလသမဂ္ဂကတွက်ချက်ထားပါတယ်ဒီအတွက်လဲအမေရိကန်ဒေါ်လာ126တန်းလိုမယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောဆိုသွားပါတယ်ခင်ဗျာ